Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2015ခုနှစ်မတ်လ10ရက်နေ့တနင်္ဂနွေနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ16925ရုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီးထိုက်ပါ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမမိုးပြူနဲ့အတူကြီးညာပြေးတော့မှာပါကဘာဘောကအရက်ဆက်ဂျန်တန်ဆုံးစစ်သွေးကြွအဖွဲနှဖွဲအကြမ်းဖက်မှုတွေပူပေါင်းလှုပ်ဆောင်သွားဖို့ရှိနေတာဒုတိယကဘာစစ်ပြီးဆုံးခြင်းအထင်အမှတ်စေးပြခန္ဓာကိုတက်ရောက်မဲ့နိုင်ငံတကာခေါင်းဆောင်တွေကိုကြိုဆိုသွားမှာဖြစ်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးကပြောဆိုလိုက်တာနောက်ဒီမလေးရှားလေကြောင်းပိုင်း MH370 လေယာဉ်ပျောက်ဆုံးသွားမှုနဲ့ပတ်သက်တဲ့အစီရင်ခံစာတစ်စောင်ကိုမလေးရှားနိုင်ငံကဒီကနေ့မှထုတ်ပြန်လိုက်တာဒီအကြောင်းထိတ်တန့်ရောက်သတင်းတွေကိုကြားဖို့ရှိပါတယ်မတ်တင်ကြီးခင်ဗျာ
ကောင်းပါပြီရှင်တရင်းနယ်ပြည်မှာတော့မြို့သားပညာရေးဥပဒေပြင်ဆင်ရေးကျောင်းသားတွေရဲ့ဆန္ဒပြမှုနောက်ဆုံးရအခြေအနေတွေကိုစူးစီးတင်ပြပေးဖို့ရှိသလိုဒီနောက်မှာတော့ဝါပြည်သွေးစည်းညင်ညွတ်ရေးအဖွဲ့ပြောခွင့်ရတဲ့တွေ့ဆုံမေးမြန်းခန်းကိုလည်းကြားကြားရဖို့ရှိပါတယ
်။ဖိတ်ကြားလိုက်တာကလက်မှတ်ထိုးဖို့ဖိတ်ကြားတာမပါဘူး။ဒါတော့ကျွန်တော်တို့အဖွဲ့အစည်းအနေနဲ့ကတော့အပြောင်းအလဲဆုံးဖြတ်ပြီးတော့လက်မှတ်သွားထိုးတာကတော့မဖြစ်နိုင်ဘူး။ဒါက
ပြောခွင့်ရဦးအောင်မြင်ပါရှင်။အပြည့်စုံဝင်ကြခင်မှာတင်ပြပေးပါမယ်။ဒီနောက်မှာတော့မြန်မာအမျိုးသမီးတွေအခွင့်အရေးအပြည့်အဝရရှိနေပြီလားဆိုတာတွေကိုလည်းဒီညနေခင်းမှာစူးစီးတင်ပြပေးဖို့ရှိပါတယ်။ဒါရီမတိုင်ငယ်ခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြေညာပေးကြပါဦးရှင်။
ကဘာဘောကရက်ဆက်ကြမ်းတမ်းဆုံးစစ်သေးကြအဖွဲ့နှစ်ဖွဲ့ကြမ်းဖက်မှုတွေပူးပေါင်းလှုပ်ဆောင်သွားပေါ်ရရှိနေပါတယ်။နီဂျီးရီးယားနိုင်ငံကဘိုကိုဟာရမ်အဖွဲ့ခေါင်းဆောင်အဘူဘကာရှကူက IS ခေါင်းဆောင်အဘူဘကာအယ်ဘဂါဒီကိုဘလို့အခြေအနေမျိုးမှာပဲဖြစ်ပါစေသစ္စာခံသွားမယ်ဆိုပြီးတော့ပြောဆိုထားတဲ့အသံပိုင်းထွက်ပေါ်လာတာပါ။စစ်သေးကြတွေကိုလေ့လာဆောင်ကြည့်နေတဲ့ site အဖွဲ့က IS အဖွဲ့ကိုသစ္စာခံသွားမယ်လို့ဘိုကိုဟာရမ်အဖွဲ့ကပြောကြားခဲ့တယ်လို့ဆိုပါရဲ။ဒီကြမ်းဖက်အဖွဲ့တွေကသူတို့ကိုယ်ပိုင်အစ္စလာမ်ဥပဒေတွေပြဋ္ဌာန်းဖို့ကြိုးစားနေတာဖြစ်ပြီးအရေးအဆက်ဆုံးနည်းလမ်းတွေကိုအသုံးပြုကာသူတို့ရည်မှန်းချက်အထမြောက်ဖို့ဆောင်ရွက်နေတာပါ။မနေ့ကစနေနေ့မှာဘိုကိုဟာရမ်အဖွဲ့ရဲ့အမဂန်နေမီဖြစ်တဲ့မိုက်ဒူဂူရီမြို့၅စည်တန်းအတွင်းမှာဒီအဖွဲ့ကလှုပ်ဆောင်လာလို့တန်လျာရှိတဲ့ဘုံဖောက်ခွဲမှုအတွင်းလူပေါင်း90လောက်တေဆုံးပြီး140လောက်ဒဏ်ရာရခဲ့ပြီးတဲ့အချိန်မှာအခုလိုကြေညာချက်ထွက်လာတာပါခင်ဗျာ
။အီရတ်တပ်ဖွဲ့တွေအနေနဲ့အစ္စလာမ်အကြမ်းဖက်အဖွဲ့တွေလွှမ်းမိုးနေတဲ့မြို့တော်တီခရစ်ကိုပြန်သိမ်းယူနိုင်မဲ့အခြေအနေရှိပေမဲ့အမေရိကန်တပ်ဖွဲ့တွေဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်သာအခုလိုလုပ်နိုင်မှာဖြစ်တယ်လို့အမေရိကန်ထိပ်တန်းစစ်အရာရှိကြီးတယောက်ကပြောဆိုလိုက်ပါတယ်။အစိုးရတိုက်ခိုက်ရေးသမားတွေကိုတိုက်နေတဲ့အီရတ်တပ်ဖွဲ့ဝင်ဦးရေကများပေမဲ့အမေရိကန်ဥဆောင်နဲ့လေကြောင်းတိုက်ခိုက်မှုမပါဘဲတီခရစ်မြို့ပြန်ရဖို့ဆင်နွှဲတဲ့တိုက်ပွဲမှာတိုးတက်အောင်လုပ်နိုင်မှာမဟုတ်ဘူးလို့အမေရိကန်ပူးတွဲစေဦးစီးချုပ်ဗိုလ်ချုပ်မာတင်ဒမ်ဆေးကဘက်ဒက်မြို့ကိုသွားတဲ့ခရီးစဉ်မှာပြောဆိုခဲ့ပါတယ်။တီခရစ်မြို့ဟာအီရတ်နိုင်ငံကအာနာရှင်ခေါင်းဆောင်ဟောင်းဆက်ဒမ်ဟူစိန်ကိုမွေးခဲ့တဲ့မြို့ဖြစ်ပြီးမြို့တော်ဘက်ဒက်နဲ့အနီးကပ်ရှိနေတဲ့အချက်ချာမြို့တစ်ခုလည်းဖြစ်ပါတယ်။လီဗီးယားနိုင်ငံမှာတော့အစ္စလာမ်အကြမ်းဖက်အဖွဲ့တွေကရေနံထုတ်လုပ်တဲ့ဒေသတွေမှာတိုက်ခိုက်မှုတွေလုပ်ခဲ့လို့နိုင်ငံသားလူသား10ယောက်လောက်ပျောက်ဆုံးနေပါတယ်။အယ်ဂန်နီရေနံလုပ်ငန်းဒေသကိုတောက်ချာနေကစစ်သွေးကြွအကြမ်းဖက်တွေကတိုက်ခိုက်ခဲ့ပြီးတော့အဲ့ဒီတိုက်ခိုက်မှုကြောင့်အောက်လုံခြုံရေးဝန်ထမ်းတချို့အသက်ခံခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုတွေကြောင့်ဥရောပတိုက်ကလူသား2ယောက်အပါအဝင်နိုင်ငံသားကလူသား9ယောက်ထက်မနည်းပျောက်ဆုံးနေတယ်လို့တာဝန်ရှိတွေကပြောဆိုကြပါတယ်ရှင်။
မာလီနိုင်ငံမြောက်ပိုင်းကကုလသမဂ္ဂစခန်းအနီးဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်မှုကြောင့်ကုလငြိမ်းချမ်းရေးထိန်းသိမ်းရေးတပ်ဖွဲ့ဝင်2ဦးကြာဆုံးပြီးလူ2ဦးသေဆုံးသွားပါတယ်။ဒီဒုံးကျည်ကြောင့်တပ်ဖွဲ့ဝင်10ဦးထိခိုက်ဒဏ်ရာရပြီးစခန်းအပြင်ကအရသာ4ဦးလောက်လည်းဒဏ်ရာရခဲ့ပါတယ်။ဒီကနေ့မနေ့အစောပိုင်းကတိုက်ခိုက်မှုနဲ့ပတ်သက်လို့ဘသူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးတော့မရှိသေးပါဘူး။မာလီမြို့တော်ဘမာကိုကစားတောက်ဆိုင်တစ်ခုအတွင်းတနက်သမားတဦးကပစ်ခတ်ခဲ့တာကြောင့်အနည်းဆုံးလူ9ဦးသေဆုံးသွားပြီးအတော်များများဒဏ်ရာရခဲ့ပြီးနောက်တနေ့မှအခုလိုဒုံးကျည်နဲ့ပစ်ခတ်မှုဖြစ်ပွားခဲ့တာပါ။
အမေရိကန်နိုင်ငံရဲ့အသားရောင်ခွဲခြားမှုတိုက်ဖျက်ရေးလှုပ်ရှားမှုသမိုင်းမှာအရေးပါတဲ့အလဘားမားပြည်နယ်ဆယ်မန်မြို့လမ်းလျှောက်ချီတဲ့ဆန္ဒပြပွဲ250ပြည့်အခမ်းအနားဖြင့်စနေနေ့ကကျင်းပတဲ့ပွဲမှာသမ္မတဘရက်အိုဘားမားတက်ရောက်မိန့်ခွန်းပြောခဲ့ပြီးတိုင်းပြည်ပိုကောင်းဖို့အတွက်အမေရိကန်နိုင်ငံသားအားလုံးလက်တွဲလှုပ်ဆောင်ကြဖို့တိုက်တွန်းသွားပါတယ်။သွေးစွန်းတဲ့တနင်္ဂနွေလိုလည်းသိကြတဲ့အလဘားမားပြည်နယ်ဆယ်မန်ကနေမွန်ဂိုမာရီထိနိုင်ငံသားအခွင့်အရေးတောင်းဆိုချီတဲ့ပွဲ250အခမ်းအနားမှာပြောရဲအဲ့ဒီမိန်ကွန်းမှာလူသားတွေရဲ့ဒန်းတူအခွင့်အရေးအတွက်တောင်းဆိုတိုက်ပွဲဝင်မှုတွေအခုချိန်ထိမအောင်မြင်သေးဘူးဆိုတာကိုသမ္မတဥဘာမကအတိအမှတ်ပြုတဲ့အပြင် တချိန်ထဲမှာဒီပြဿနာနဲ့ပတ်သက်လို့ပြောင်းလဲတိုးတက်မှုလုံးဝမရှိသေးဘူးလို့ပြောဆိုမှုတွေကတော့လက်မခံမပယ်ချခဲ့ပါလေ။အဲ့ဒီအခမ်းအနားမှာသမ္မတဘရက်အိုဘားမားကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လည်းမိန့်ခွန်းနဲ့မှထည့်ပြီးပြောဆိုသွားပါလေ။မြန်မာနိုင်ငံကလူငယ်တွေဟာစစ်တပ်အုပ်ချုပ်ရေးကိုလက်မြောက်ရှုံးပေးမဲ့အစားအချင်းတောင်တွေတွေကိုတွားခေကြပါလေ။John Lewis လုတ်ခဲ့တာကိုသူတို့မြင်ခဲ့တာပါလို့သမ္မတအိုဘားမားကပြောပါလေ American သမ္မတထည့်ပြီးညွှန်းဆိုသွားတဲ့ John Lewis ဟာ Selma ကနေ Montgomery ကိုလမ်းလျှောက်ချီတက်ပွဲတွေမှာအဲ့ဒီအချိန်ကလူငယ်တက်ကြွလှုပ်ရှားသူတဦးဖြစ်ဦးဆောင်ပါဝင်ခဲ့လို့ရဲတွေရဲ့ရိုက်နှက်ဖမ်းဆီးတာကိုခံခဲ့ရသူဖြစ်ပြီးအထူးထင်ရှားခဲ့ပါလေအခုတော့သူဟာထင်ရှားတဲ့လွှတ်တော်အမတ်တဦးဖြစ်နေပါပြီ Africa နယ်ဝ American နိုင်ငံသားတွေပေါ်ရဲတပ်ဖွဲ့ရဲ့ပြုမှုဆက်ဆံပုံကြောင့်လူမျိုးရေးတင်းမာမှုတွေအစ်စ်ဖြစ်လာခြင်းအခုနှစ်ပတ်လည်ချိန်နဲ့တိုက်ဆိုင်နေတာဖြစ်ပါလေအခမ်းအနားမိန်ကုန်းအပြီးမှာတော့အသားရောင်မခွဲကြပဲမဲဆန္ဒပေးခွင့်ရဖို့လမ်းလျှောက်ချီတက်ပွဲအတွင်း1965ခုနှစ်မတ်လ9ရက်နေ့ကဆန္ဒပြပြည်သူတချို့ကိုရဲတပ်ဖွဲ့ကပစ်ခတ်ခဲ့တဲ့ Edmund Pettus တရားပေါ်မှာသမ္မတ Obama နဲ့ပြည်သူတွေအတူဖြတ်တန်းလမ်းလျှောက်ခဲ့ကြပါလေ
ဒီအမေရိကန်အသံညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီနေ့ညနေခင်းသတင်းများကို VOE ကဆက်လက်ကြေညာနေပါတယ်။ဒုတိယကမ္ဘာစစ်ပြီးဆုံးခြင်းအထိမ်းအမှတ်အနည်း90ပြည့်ဈေးပြခန်းနာကိုတက်ရောက်မဲ့နိုင်ငံတကာခေါင်းဆောင်တွေကိုကြိုဆိုသွားမှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကဒီကနေ့မှပြောကြားလိုက်ပါတယ်။ဒါဟာစစ်ပွဲကာလအတွင်းရန်သူဖြစ်ခဲ့တဲ့ဂျပန်နိုင်ငံကိုလည်းဖိတ်ကြားနိုင်ွယ်ရှိတဲ့လက္ခဏာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ပွဲမတိုင်ခင်နဲ့စစ်ပွဲကာလအတွင်းတရုတ်နိုင်ငံဒေသအချို့ကိုဂျပန်ကသိမ်းယူခဲ့ပြီးအဲ့လိုသိမ်းယူခဲ့တာနဲ့ပတ်သက်လို့ခုချိန်ထိတောင်းပန်တာမျိုးမရှိတာကြောင့်နှစ်နိုင်ငံကြားဆက်ဆံရေးမပြေမလည်ဖြစ်နေတာပါ။လွန်ခဲ့တဲ့နှစ်အတွင်းမှာလည်းအရှေ့တရုတ်ပင်လယ်ရင်းကကျွန်းစုတွေအရေးသူပိုင်ကိုပိုင်အငင်းပွားခဲ့တာကြောင့်ဒီနှစ်နိုင်ငံအကြားဆက်ဆံရေးပုံမပြပြလာပေမဲ့ဆက်ဆံရေးပြန်မကောင်းမွန်လာအောင်ရည်ရွယ်ချက်နဲ့နှစ်နိုင်ငံခေါင်းဆောင်တွေကပေကျင်းမှာလွန်ခဲ့တဲ့နှစ်အတွင်းတွေ့ဆုံခဲ့ပါတယ်။ဒီနှစ်နိုင်ငံခေါင်းဆောင်တွေ၄နှစ်အတွင်းပထမဆုံးအကြိမ်အနေနဲ့လုံခြုံရေးဆွေးနွေးပွဲကိုမတ်လ19ရက်နေ့မှာဂျပန်မှာကျင်းပဖို့ရှိနေတယ်လို့လည်းတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကပြောပါတယ်။တရုတ်နိုင်ငံမှာကျင်းပမဲ့ဆေးပြအခမ်းအနားကိုဒေတာရင်းကစစ်ပွဲမှာပါဝင်ခဲ့တဲ့နိုင်ငံတွေကိုဦးစားပေးဖိတ်မယ်လို့နိုင်ငံသားရေးဝန်ကြီးဌာနကအစောပိုင်းကပြောကြားထားပေမဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကိုရောဖိတ်မလာဆိုတဲ့မေးခွန်းအပေါ်ပွင့်လင်းရိုးသားမှုရှိတဲ့ဘသူကမဆိုဒီခန္ဓာတက်ဖို့ကြိုးစားသွားမှာဖြစ်တယ်လို့ဝန်ကြီးဝန်ကြီးကပြောကြားသွားပါတယ်ခင်ဗျာ
အကျန်းဖဲ ISIS အဖွဲ့ရဲ့လူငယ် Jihadist အဖွဲ့ကိုဝင်ဖို့သွားတဲ့လန်ခလတ်စနေလေးစိတ်မှာဩစတြေးလျနိုင်ငံသားအသက်16နှစ်နဲ့18နှစ်အရွယ်ညီကိုနှစ်ယောက်ကိုတားဆီးခဲ့ရတယ်လို့ဒီကနေ့တနင်္ဂနွေနေ့မှာတာဝန်ရှိသူတွေကထုတ်ဖော်ပြောဆိုပါတယ်တောက်ချာနေနေ့လယ်ပိုင်းမှာထွက်ခွာဖို့ကြိုးစားခဲ့တဲ့ဒီလူငယ်ညီကိုနှစ်ယောက်ကိုစစ်နေလေးစိတ်ကအကောက်ခွန်အရာရှိတွေကစပြီးတန်တရားဝင်ခဲ့တာဖြစ်ပါတယ်ဒါပေမဲ့ဒီလူငယ်နှစ်ယောက်ရှေ့လယ်ပိုင်းကပြဿနာဖြစ်နေတဲ့ဒေသကိုသွားမယ်ဆိုတာကလွဲပြီးသွားမယ်နေရာအတိအကျနဲ့သူတို့ခရီးသွားရတဲ့မှာဘာတွေတွေ့ခဲ့တယ်ဆိုတဲ့အသေးစိတ်အချက်တွေကိုပြောဖို့တော့အဲ့ဒီအရာရှိကညင်းဆိုပါတယ်ဒီကလေးနှစ်ယောက်ကိုသွားခွင့်မပေးတင်တယ်လို့အကြမ်းဖက်ဝါဒအောက်တင်းသွင်းခံခဲ့ရပြီးနိုင်ငံကိုပြန်လာရင်ပိုဆိုးမယ်အခြေအနေကိုလည်းမဖြစ်စေသင့်ဘူးလို့အဲ့ဒီညီကိုနှစ်ယောက်ကိုလေးစိတ်အကြမ်းဖက်မှုတိုက်ဖျက်ရေးဌာနကိုပို့ဆောင်ခဲ့တဲ့တာဝန်ကြအရာရှိကပြောဆိုပါတယ်သူတို့ရဲ့မိဘတွေလည်းကျွန်တော်တို့လိုပဲအကြီးအကျယ်အံ့ဩတုန်လှုပ်ကြလိမ့်မယ်လို့သူကတစ်ဆင့်တည်းပြောပါတယ်ဒီညီကိုနှစ်ယောက်ကိုအင်တာနက်ကတဆင့်စီယုံသိမ်းသွင်းခံရတာဖြစ်ပြီးလေရင်ကကိုဘယ်သူအကုန်ကြခံနေဆိုတာထုတ်ဖော်မပြောခဲ့ပါဘူးရှင
်မလေးရှားလေကြောင်းပိုင် MH370 လေရင်ပျောက်ဆုံးသွားမှုနဲ့ပတ်သက်တဲ့အစီရင်ခံစာတစ်စောင်ကိုမလေးရှားနိုင်ငံကဒီကနေ့တင်းနှင်းတွင်နေမှာထုတ်ပြန်လိုက်ပါတယ်ခီးသည်239ဦးနဲ့လေရင်အမှုရမ်းတွေတင်ဆောင်ထားတဲ့ Boeing 777လေရင်ဟာခြေရာခံလို့မရပဲပျောက်ဆုံးခဲ့ပြီးနောက်တနည်းတိတိအကြမ်းမှဒီအစီရင်ခံစာကိုထုတ်ပြန်လိုက်တာပါလေရင်ပျောက်ဆုံးမှုနဲ့ပတ်သက်ပြီးအစီရင်ခံစာထဲမှာနောက်ထပ်အချက်အလက်တွေမပါဝင်ပေမဲ့လေရင်မှုနဲ့လေရင်ဝန်ထမ်းတွေရဲ့အကျဉ်းစာရိတ်တာအပြုအမူနောက်လေရင်ပြုပြင်ထိန်းသိမ်းမှတ်တမ်းတွေမှာဘာတစ်ခုမှအမှားအယွင်းမတွေ့ရဘူးလို့ဖော်ပြထားပါတယ်ဒါပေမဲ့လေရင်ပျောက်မသွားခင်တနည်းလောက်ကလေးကလေရင်တီနီယာကိုပြတဲ့ location beacon မှာတုံးတဲ့တခဲတွေအကုန်ရဲ့တယ်လို့ဆိုပါတယ်ဝင်ကြီးချုပ်နဂျစ်ဘရဇက်ကမလေးရှားနိုင်ငံအနေနဲ့ MH370 လေရင်ကိုဆက်လက်ရှာဖွေသွားမှာဖြစ်ပြီးပြန်တွေ့မယ်လို့မျှော်လင့်ကြောင်းပြောပါတယ်လေရင်ပျောက်ဆုံးမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုလုပ်နေတဲ့အဖွဲ့ကရရှိထားတဲ့အချက်အလက်တွေပေါ်အခြေခံပြီးဘာကြောင့်လေရင်ပျောက်ဆုံးခဲ့တယ်ဆိုတာနဲ့လုံခြုံရေးဆိုင်ရာအချက်အလက်တွေကိုလာမယ့်လတွေအတွင်းလေ့လာသုံးသပ်သွားမှာဖြစ်တယ်လို့စုံစမ်းစစ်ဆေးအဖွဲ့အကြီးအကဲကိုဆိုချွန်းကပြောပါတယ်ခင်ဗျာ
Washington, the voice of America.
ထိတ်တန့်ရောက်တဲ့နေ့ကိုကိုအောင်နဲ့မမိုးဖြူတို့ကြင်ညာပေးခဲ့ကြတာဖြစ်ပါတယ်ရှင် VOE ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုရေဒီယိုကနေထိုက်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းထိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်အခုကတော့မြန်မာနိုင်ငံဆိုင်ရာထူးခြားတဲ့သတင်းဆောင်မတွေကိုတင်ပြပေးပါတော့မယ်ဆန္ဒပြနေတဲ့ចောင်းသားတစ်ဖိတ်ကိုအကြမ်းဖက်မှုတွေမလုပ်ဖို့ရန်ကုန်မှာတကူတော်ဆန္ဒပြနေတဲ့ကိုထက်လို့ခေါ်တဲ့ကိုထက်လွင်အောင်ဟာစနေနေ့အစောပိုင်းကကားတိုက်ခံရပြီးတော့တည်ဆုံသွားခဲ့ပါတယ်။လက်ပရန်းမှာပိတ်မိနေတဲ့ចောင်းသားတွေကိုအာဏာပိုင်တွေကကန့်သတ်မှုတွေပုံမလုပ်လာနေချိန်မှာပဲចောင်းသားတွေကသူတို့အတွက်သာမကတောင်သူလယ်သမားတွေနဲ့အများအကျိုးကြိုးပမ်းဆောင်ရွက်နေတဲ့ကိုထက်လွင်အောင်အတွက်ဝန်ထဲချင်းအထိတ်မှတ်ကိုလည်းပြုလုပ်ခဲ့ကြပါတယ်။နောက်ဆုံးရအခြေအနေတွေကိုတော့မအေးအေးမာကပြောပြပေးပါမယ်ရှင်
။မကိုတိုင်းလက်ပန်းမြို့မှာတပတ်ခန့်ကြာတဲ့အထိပိတ်ဆို့တားဆီးခံရတဲ့ကျောင်းသားတပိတ်ရှိရာနေရာကိုစေဝါရည်နဲ့အစားတောက်တွေတည်ယူခွင့်နေခက်ခဲအောင်အနာပိုင်တွေကကန့်သတ်မှုတွေလှုပ်လာကြောင်းတပိတ်ကောင်းဆောင်တူဦးဖြစ်တဲ့ကိုတီဟဝင်းတင်ကဆိုပါတယ်။
မနေ့ကစကြတာမှာဟိုအရင်တော့ဆို၃ရက်စာလောက်ဝင်လို့ရတယ်လမ်းကိုအဲ့ဒီ very gain နဲ့ထပ်ပိတ်လိုက်တော့မနေ့ကဆိုလို့ရှိရင်လူတစ်ယောက်စာမှတစ်ကောင်းလဲဝင်လို့ရတော့တဲ့ဝင်လို့မရတော့တစ်ကောင်းဝင်ရဆိုရေတံဘူးလို့ဘာလို့စားတော့လို့ယူလာလို့ဆိုရင်အဲ့ဒီဥစ္စာကြီးကတော်တော်ခက်ခက်ခဲခဲကိုပယ်ပြီးတော့ဝင်နေရတော့ပြီးတော့နောက်တစ်ခုကအရင်ကထပ်ပိုပြီးသင်တယ်တော့လူတို့ကလည်းဝင်လာမှကြောက်တယ်ပေါ့နော်ကြောက်အောင်ဆောက်ထားတဲ့ဘောမျိုးအဲ့လိုမျိုးပုံစံမျိုးဖြစ်လာပြီးတော့နာရေးကူညီမှုကားကြီးပေါ့နော်ပြန်လဲဖို့အပြင်ထွက်ဖို့ထွက်ခွင့်မပေးထွက်ခွင့်မပေးလို့နိုင်ကုန်နေလို့ကားရတချို့ကားရကိုပြန်မလဲရဘူးအဲ့လိုမျိုးတွေရှိရမှာ
ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER စီးလုံးညညွတ်တော့တိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UN ဆိုတဲ့တပ်ပေါင်းစုအဖွဲ့နှစ်ဖွဲ့အပါအဝင်အဖွဲ့23ဖွဲ့ကကျောင်းသားတပိတ်ကိုငြိမ်းချမ်းစွာဖြည့်ရှင်းပေးဖို့အတွက်မြန်မာတမရကိုမြစ်တာရက်ခံစာတစ်စောင်လဲပေးပို့ခဲ့ပါတယ်ဒီမိုကရေစီပညာရေးကျောင်းသားတပိတ်ကိုထောက်ခံတဲ့တကူတော်လှုပ်ရှားမှုတွေလုပ်ခဲ့တဲ့ရန်ကုန်ပြည်သူ့အကျိုးဆောင်ကွန်ရက်ကလူငယ်တဦးဖြစ်တဲ့ကိုထက်ခေါ်ကိုထက်လွင်အောင်ဟာမနေ့ကကားအက်ဆီဒန့်ဖြစ်ပြီးသေဆုံးသွားခဲ့ပါတယ်မနေ့အစောကြီးမှာအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကြောင်းလမ်းမတွေပေါ်မှာဆေးတွေပက်ပြန်းတဲ့လှုပ်ရှားမှုကိုလှုပ်ဆောင်ရင်းသေဆုံးသွားခဲ့တာဖြစ်လို့လက်ပန်းကျောင်းသားတပိတ်ကသူ့အတွက်ဝန်ထဲချင်းထိမ့်မက်ပွဲလုပ်ခဲ့တယ်လို့ဆိုပါတယ်
ဆရာမပြည်သူ့အကျိုးဆောင်ကွန်ရက်ကကိုထက်အဲ့ဒီကွယ်လွန်ကသူ့လှုပ်ရှားခဲ့တာလည်းသူ့ပညာရေးတော့မရှိဆိုတော့ကျောင်းသားနဲ့ဆိုင်တဲ့လှုပ်ရှားမှုတကူတွေလုပ်တယ်ပြီးတော့ကျောင်းသားနဲ့မဆိုင်တဲ့ဒါအကြည့်ကိုရေးဆွဲလုပ်နေရဲဘော်တယောက်ပဲလေအဲ့ဒါကျွန်တော်တို့မင်းညာအလံတောင်ဝက်ဆားပြီးတော့ဟိုကိုထက်ကိုအလေးပြုခဲ့ကြရတယ်ကိုထက်ကိုအလေးပြုပြီးတော့ကျွန်တော်တို့ဒီအဝမပြေတဲ့ဆင်းဆိုခဲ့ကြတာဝန်ထဲချင်းအထိမ့်မက်နေတယ်ပေါ့နော်ကိုထက်ကအလုပ်သမားကြီးအနေသမားကြီးလုပ်တယ်ပြီးတော့လက်ပန်းအောင်မှာအချိန်ကြီးအနေရန်ဟိုလက်သမားတွေကိုကူညီနေတယ်အဲ့လိုမျိုးတွေလုပ်တယ်ပြီးတော့သူ့အနေနဲ့ပြည်သူ့အရေးအကုန်လုံးပြီးသွားလုပ်တယ်ဆိုလို့ရတယ်ဗ
ျကိုတက်ဟာလက်ပန်းအောင်ရေမိုးထီမိုးမီအလုသမားရေចောင်းသားတပိတ်နဲ့ရန်ကုန်ကအလုသမားတပိတ်တွေကိုထောက်ခံအကူအညီပေးခဲ့သူတူဦးဖြစ်ပြီးလက်ပန်းအောင်ရေကြောင့်ဖန်ဝရန်ထောက်ခံထားရတဲ့လူငယ်တူဦးလည်းဖြစ်ပါတယ်သူမသေးဆုံးခင်ညတော့ကတော့သူ့ကိုလူ၅ဦးကရိုက်နဲ့နှောက်ရှက်ချိန်ချမှုတွေရှိနေတယ်ဆိုပြီးသူ့တငယ်ချင်းတွေကိုဆက်သွယ်ပြောကြားခဲ့တယ်လို့ဆိုပါတယ်သူသေဆုံးမှုဟာကားတိုက်မှုအပြင်တခြားအကြောင်းအရာတွေများပတ်သက်နေသလားဆိုတာကိုတော့စဉ်းစားရခက်နေကြောင်းစေယုံမှာတော့ရောက်ကြည့်ရှုခဲ့တဲ့သူ့ရဲ့မိတ်ဆွေကိုဝေမှုတင်ကပြောပါတယ
်သူ့စားရီသူ့ရီဟိုဆုပ်ပြဲပေါက်ပြဲတွေပုံစံကြည့်ရတာကားတိုက်ပြီးတော့ဒီနေ့တရားကိုလင့်ဆင်ပြီးတော့ဖမ်းမိကြရတာဆိုတော့သက်သာလေးပါရဲ့နောက်တစ်ခုကကြတော့ကားကြမ်းနဲ့မဆိုင်နဲ့မဆိုင်ဘူးလို့ထင်ရတဲ့ခါမျိုးကဂျူသောလုံရမျိုးမှာဟိုယူမဲပြီးတော့ဟိုဟူးနဲ့ထုနဲ့ခံထားတဲ့ခါမျိုးတွေ့ရတယ်။နောက်မင်းဦးများများရမှာပေါ့နော်ဟိုအမဲအွက်ကြီးဒီမင်းရရတော့ကားတိုက်ရမလို့ဖြစ်တော့လို့ဖြစ်အောင်တိုက်ရတယ်လို့လူလုံးဝဝဝိုင်းအွက်ကြီးပေါ့အဲ့လိုမျိုးဟာကြီးရတယ်နားမနေနိုင်ဘူးပေါ့နော်။ဒါနဲ့ဆရာဝန်တွေရဲ့ကြောက်ရွံ့ရှက်ရဓမ္မန်ရဲ့အတူရှိရရကြတော့အုံနောက်ထဲမှာသူခဲသွားတာလို့ပြောရပါတော့။ကားတိုက်ရဟာမတိုင်းခင်ကသူ့ကိုလူငါးယောက်ကဝိုင်းလိုက်လို့ဖြတ်ပြီးပါတယ်ဆိုတဲ့ဟာကျွန်တော်ဝိုင်းရနေရတယ်ဆိုပြီးဖြတ်ပြီးပါတယ်ဖုန်းဆက်တာအတန်ငယ်ချင်းပြကိုသုံးဆက်တဲ့ခါကျတော့အားလေအဲ့ဒီပတ်ရံနဲ့ရှိနေ
ကိုထက်ဟာလက်ပန်းအောင်ရေးကြောင့်ဖန်ဝန်းထုတ်ခံနိုင်ရသူတူဦးဖြစ်တာကြောင့်သူ့အိမ်မှာနေထိုင်နိုင်ခြင်းမရှိဘဲစောင့်ကြည့်ခံနေရတဲ့လူငယ်တူဖြစ်တယ်လို့လည်းပြောပါတယ
်ဟိုလက်ပန်းအောင်တောင်မှဝန်ရမ်းထုတ်ခံတာလည်းတော်တော်ကြောက်ကြတဲ့ခါကျတော့ဘယ်လိုသုံးသပ်မှန်းအောင်မသိဘူးတော့သူ့အဲ့လိုက်ဖမ်းနေတဲ့ဟာလည်းရှိတဲ့ခါကျတော့သူနားမလည်ဘူးသူကလည်းအဲ့မှာရန်ကုန်မှာနေရဆိုပေမဲ့ဟိုဝန်ရမ်းရှိခါကျတော့သူကတကယ်ကြီးမှာရှုပ်အိမ်မှာပုံနေရရှိရှုပ်နေရမှာသူကအဲ့ဒီရောက်လာတဲ့နေရာအောင်သိမရှိဘူးသူရောက်လို့ရှိရင်ရလို့ရှိရင်ဘင်းပေးဖို့အတွက်အဲ့လိုသတင်းပေးတွေက
เลดมาเย่ลูดมาเย่เป็นคุณน้องสาวเจ้าหน้าที่ไปกูเท่ากันเลยลูกสาวมือเลยเจ้าหน้าที่ไปกูอาจารย์เพชรเนี่ยมันรู้พอด้วยลูกสาวมือเลยกูลูกสาวยังมันละคนเนี่ยเนี่ยมันน่ะนายจ่อเฉยมากาใจมือเนี่ยเตะส่งตัวแกเราไปตีสิแกยาวจังตุ้มไม่สวยดีก็ตีบิวเจ้ามาเลยกูจะหาเสียงบอกยาวเด็กเฉยมาแล้วตู้บ้านเลยเช็คเหตุเลสุรากูมาเปลี่ยนไปไหนไปเตะส่งตัวแกยาวเลยลูกสาวเลยกูจะหาปีตู้ปีตาเตรียมธรรมะสิ่งที่จะเนื้อเลสเดียวเ ရှင်
တော်ရရှိများရှင်ပြုပြင်ပြောင်းလဲနေပြီဆိုပြီးနိုင်ငံတကာကချီးမွမ်းနေတဲ့မြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြကြသူတွေကိုရုတ်ပြက်ဆင်းပြက်နှိမ်နှင်းတဲ့လှုပ်ရက်တွေတွေ့လာရတဲ့အတွက်ဆက်ဆံရေးတွေကိုပြန်ပြီးတော့တုံ့သက်ဖို့တိုက်တွန်းတဲ့နေလဲပေါ်ထွက်လာနေပါတယ်ဒီအချိန်မှာနိုင်ငံတကာအတိုင်းဝိုင်းနေနဲ့လိုက်လိုက်ရော်ရော်ဆက်ဆံနေတာတွေကိုဆင်ခြင်ဖို့လိုနေပြီလားဆိုတာကို VO ရဲ့အင်္ဂါနေ့ညပဲဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကို VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုကြိုတင်ကြောင်းကြားထားလို့ရပါတယ်။ကိုယ်တိုင်ဓာတ်ရိုက်မပါဝင်နိုင်သူတွေအနေနဲ့လည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOE ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bomis@voanews.com ကိုပို့ပို့နိုင်ကြပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။
အင်္ဂါနေ့ည9:00ရီထက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါရရှင်။ပါဝင်ဆွေးနွေးကြဖို့ကျမတို့သောရချင်းနေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့ထိတ်တန့်ရောက်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်။ UWSC ခေါ်ဝါတပ်ဖွဲ့ကဥဖုံကြရှင်ရဲ့ကိုကန့်တပ်ဖွဲ့တွေကိုလက်နက်ထောက်ပံ့ပေးနေတယ်ဆိုတာဟာမတမာသူတချို့ကလုပ်နေတာဖြစ်နိုင်ပေမဲ့ဝါတပ်ဖွဲ့ရဲ့မူအနေနဲ့ကတော့မလုပ်ဘူးလို့ UWSC ရဲ့ပြောခွင့်ရဦးအောင်မြင့်ကပြောဆိုလိုက်ပါရစေ။တိုင်းပြည်ကာကွယ်ရေးအတွက်ဆိုရင်မြမတက်မတော်နဲ့လက်တွဲတိုက်ပွဲဝင်ဖို့အဆင်သင့်ရှိပေမဲ့တိုင်းရင်းသားတွေကိုတိုက်ခိုက်တဲ့ကိစ္စမှာတော့တက်မတော်ကိုကူညီမှာမဟုတ်ဘူးလို့လည်းသူကပြောပါရယ်။ဒါနဲ့ပတ်သက်ပြီး VOA ရန်ကုန်အခြေစိုက်သတင်းတောက်မမေခါကမင်းမျက်နှာမှာတော့လက်နဲ့ထုတ်လုပ်မှုတချို့ရှိနေသေးတယ်ဆိုတဲ့အကြောင်းဦးအောင်မြင့်ကအခုလို့စပြီးတော့ဖြေခဲ့ပါရယ်။
ဟိုဘကလာချစ်ကလေးကဒီလိုရှိနေတော့ဟိုတက်တွင်းမှာလည်းခေါင်းနဲ့နွားနဲ့ပြက်တဲ့လက်နဲ့ဒီပြန်ပြင်တာပြန်ပြီးတော့လောက်တာတွေပါလေရှိပါတယ်။ငင်းငယ်ရရှိပြီးတဲ့နောက်နိုင်ငံရေးဆွေးနွေးပြီးတဲ့နောက်မှာဆိုလို့ရှိရင်ဒီလက်နဲ့တွေဘယ်လိုဖြည့်ရှင်းမယ်ဘယ်လိုလုပ်မယ်ဆိုတာဒါဆွေးနွေးဖို့ကြိုးလာတယ်လေ။ဒါကနောက်တစ်ဆင့်ပေါ့
။ဒါဆိုလို့ရှိရင်ဒီဝဒေတာတဲကိုနိုင်ငံတကာမီဒီယာတွေပဲဖြစ်ဖြစ်ပြည်တွင်းမီဒီယာတွေပဲဖြစ်ဖြစ်မိသူတဦးတယောက်ကမှဝဒေတာတဲကိုတည်င်းယူပိုင်ခွင့်အလဲလာရောက်ပိုင်ခွင့်ရှိသေးပါဘူးအခုချိန်ထိပေါ့ဒါတော့ဒီလိုစစ်လက်နက်တွေထုတ်နေတာကြောင့်ဝဒေတာတွေကိုဘယ်သူကမှအဝင်မခံတာလားမသိဘူးအကဲ
ဒီလက်နက်ရှိလို့အဝင်မခံမှုဆိုတာတော့ဒါလုံးဝမပတ်သက်တဲ့ကိစ္စပါအဲဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုမီဒီယာတွေကဝကိုနေတဲ့အချိန်ကျတော့တဲ့တဲ့နေတယ်တဲ့တဲ့ဖြည်တယ်ကျွန်တော်တို့ဖြည်တော့ကိုသူတို့ကထုတ်ပြတဲ့အခါမှာကျွန်တော်တို့ဖြည်တဲ့ဟာမျိုးမဟုတ်ပဲနဲ့သူတို့ဟာသူတို့ကြံစီပြီးတော့သူတို့ဟာသူတို့ရေးသားပြီးတော့ထုတ်နိုင်တာတွေဒါတွေကအများကြီးတယ်အများကြီးရှိခဲ့ဘူးလေဂျုံတွေ့ခဲ့ဘူးလေဒါကြောင့်မို့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကမီဒီယာကိုကြောက်နိုင်ငံများမီဒီယာတွေကနည်းနည်းလေးပူဆိုးတာပေါ့ဗျာဆိုးရဘက်ကမီဒီယာဟို MRTV တို့မြောက်ဝတီတို့ဘာလို့ဆိုရင်လည်းဒီပန်းအမြဲလာနေတာပဲအမြဲတွေ့နေတာပဲနော်
ဟုတ်ကဲ့ပါငယ်ဝဒေတာကကိုပိုင်အုတ်ချုပ်ခွင့်ရဒေတာအနေနဲ့ရက်တီလာနှစ်ပေါင်း20နီးပါးရှိနေပါပြီ။ဒီရနှစ်အစဉ်ပြေတဲ့တိုင်းရင်းသားအဖွဲ့တစ်ဖွဲ့လို့လည်းသတ်မှတ်ချင်းခံရပါတယ်ပေါ့နော်။ဒါပေမဲ့ပြီးခဲ့တဲ့ပြည်တော်စုနေ့အခမ်းအနားမှာတမရာကြီးဦးသိန်းစိန်နဲ့အတူအငယ်တို့ဘာကြောင့်လက်မှတ်မထိုးလဲဆိုတာကိုတတိကျလေးပြောပြပေးလို့ရမလားငယ်။
အဲဒီကိစ္စအရှင်းရှင်းလေးပါ။အဲကျွန်တော်တို့ကိုဖိတ်တာကတော့ပြည်တော်စုနေ့အခမ်းအနားတက်ဖို့ဖိတ်ပါတယ်။ကိုယ်စလဲနှစ်ဦးဆိုပြီးတော့နော်။ဒီဒီတော့ကျွန်တော်တို့ကလည်းဒီကိစ္စပြည်တော်စုနေ့တက်ဖို့ပဲကျွန်တော်တို့အဖွဲ့ကနေပြီးတော့တာဝန်ပေးစီလွတ်လိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ဟိုနေပြည်တော်ကိုဆင်းပါတယ်နေပြည်တော်ဆင်းတော့17ရက်နေ့မှာသူ့အောင်မင်းတို့ကတက်ရောက်တဲ့အဖွဲ့သတုံးဘွက်ခေါင်းဆောင်တွေအကုန်ခေါ်ပြီးတော့ဒီဟာကိုဆက်ပြီးတော့ချပြပါတယ်ဒီလက်မှတ်ထိုးနိုင်ဖို့ပေါ့ဒီ6ချက်ကကျွန်တော်တို့ကနားလည်ပြီးသားဒီကျွန်တော်တို့ကဆင်းနေပြီးသားကျွန်တော်တို့ကစန့်ကျင်မှုမရှိဘူးသဘောတူတယ်ဒါပေမဲ့အဲဖိတ်ချလိုက်တာကလက်မှတ်ထိုးဖို့ ထိတ်တန်းတာမပါဘူးဒီတော့ကျွန်တော်တို့အဖွဲ့အစည်းအနေနဲ့ကတော့ပြောင်းချင်းဆုံးဖြတ်ပြီးတော့လက်မှတ်သွားထိုးတာကတော့မဖြစ်နိုင်ဘူးဒီတော့ကျွန်တော်တို့ဘူကိုပြန်တင်ပြမယ်ဘူရဲ့သဘောတူညီချက်ညွှန်ကြားချက်ရမှကျွန်တော်တို့ထိုးနိုင်မယ်စီဝေးမှာဆွေးနွေးပါတယ်ဒီတော့၁၂ရက်နေ့မနေ့ထိုးဖို့အခမ်းအနားမှာပြန်ပြီးတော့ထပ်ချပြတဲ့အခါမှာသူတို့က၆ချက်ကနေပြီးတော့၅ချက်ဖြစ်သွားပြန်တယ်အဲ့ဒီတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တစ်ဖက်က၆ချက်ကိုကျွန်တော်တို့ကသဘောတူပြီးသားအဲနောက်၅ချက်ဖြစ်သွားတယ်နောက်ကျွန်တော်တို့ရဲ့ဘ ഹു ကိုပြန်တင်ပြထားတဲ့အခါမှာဘ ഹു ကညွန်ကြားချက်မရှိသေးဘူ
းတမရော်ဘက်ကအခုချိန်မှာပြောထားတယ်အန်ဂေရုက KIA ကိုကန့်နဲ့အခြားတပ်ဖွဲ့တွေကိုစစ်လက်နက်ပစ္စည်းတွေထောက်ပံ့နေတယ်လို့ပြောထားတဲ့အပေါ်မှာရောအန်ဂေအနေနဲ့ဘာများပြောချင်လဲရှင
်တချို့ဟာလေးတွေကသူတို့မသက်မာသူတွေကထုတ်ပြီးတော့ဟိုခိုးထုတ်ခိုးလုပ်တဲ့ဟာလေးတွေတော့မရှိဘူးလို့ကျွန်တော်တို့ကတော့ဒီလိုအပြတ်ပြောလို့တော့မရဘူးပေါ့ဗျာဒါကြောင့်မို့ဒီကိစ္စနဲ့ပတ်သက်ပြီးတော့မူရတော့ကျွန်တော်တို့ကတော့အဓိကဒါမျိုးမဟုတ်ပါဘူးဒီလိုမရှိပါဘူး
နောက်တစ်ခုကအခုအချိန်မှာကောတက်မတော်ဘက်ကနေပြီးတော့တိုက်ပွဲတွေမှာလက်တွဲပူးပေါင်းပါဝင်ဖို့အတွက်ဖိတ်ခေါ်မယ်ဆိုလို့ရှင်ရောအန်ကယ်တို့အနေနဲ့ဘလို့များစဉ်းစားဆုံးဖြတ်မလဲဆိုတာသိပါစေရှင
်အဲကျွန်တော်တို့ကဒုက္ခစာတို့နော်ဒုက္ခစာရောကိုတိုက်တဲ့အတုံးကဟိုဝါအဖွဲ့စည်းရနေပြီးတော့တမတော်ကိုပူပေါင်းပြီးတော့ကောင်းကောင်းပါဝင်တိုက်ခိုက်ခဲ့ပူပါတယ်အဲနောက်တစ်ချိန်ကဆိုလို့ရှိရင်ဒီဘာတော့2000ခုနှစ်ဒီကြားကနော်ဒီယူရီးယားနယ်စပ်မှာပုံမှန်ကျင်းသေးတာမှာကျွန်တော်လည်းတမတော်နဲ့ပူပေါင်းပြီးတော့နယ်မြေကာကွယ်ရေးကိုပါဝင်တိုက်ခိုက်ခဲ့ပူပါတယ်အဲကျွန်တော်တို့ငြိမ်းချမ်းရေးဆက်ယူတော့အမှုတစ်ချက်ရှိတယ်။ယူကဘာလဲဆိုတော့ကျွန်တော်တို့နိုင်ငံများကနေပြီးတော့တိုင်းပြည်ကျူးကျော်တယ်ဆိုလို့ရှိရင်ကျွန်တော်တို့တက်မတော်နဲ့ပူးပေါင်းပြီးတော့တိုင်းပြည်ကာကွယ်ဖို့အနိဋ္ဌာန်ချထားတယ်၊ဆုံးဖြတ်ချက်ချထားတယ်။အကယ်၍တိုင်းရင်းသားအဖွဲ့အစည်းတွေကိုတိုက်ဖို့ကူညီပေးပါဆိုလို့ရှိရင်ကျွန်တော်တို့ကတော့ပါဝင်တိုက်ခိုက်မှာမဟုတ်ဘူးဆိုတာကျွန်တော်တို့ဒီမူရှိပါတယ်။
ဝါပြည်သွေးစည်းညွညွရေးအဖွဲ့ရဲ့ပြောခွင့်ရဥအောင်မြင့်ကို VOA သတင်းတောင်မတ်မီခမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။အခုကတော့မြန်မာအမျိုးသမီးတွေအခွင့်အရေးအပြည့်အဝရပြီလားဆိုတာကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံတွင်းမှာအမျိုးသမီးတွေကိုဥပဒေကြောင့်အရာအကာအကွယ်ပေးနိုင်တာအားနည်းနေတဲ့အတွက်အမျိုးသမီးအခွင့်အရေးချိုးဖောက်ခံရမှုတွေဟာစိုးရိမ်စရာအနေအထားမှာရှိနေစေလို့အမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေရပ်တန့်ကရပ်ပါလို့အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကနိုင်ငံတကာအမျိုးသမီးများနေ့မှာတောင်းဆိုလိုက်ပါတယ်။ဒီကနေ့မတ်လ၈ရက်နေ့မှာကြာရောက်တဲ့၁၀၄ချိန်မြောက်နိုင်ငံတကာအမျိုးသမီးများနေ့မှာမြန်မာအမျိုးသမီးအရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့အစည်းအသီးသီးကအမျိုးသမီးအခွင့်အရေးအကာအကွယ်ပေးဖို့လုံခြုံအာမခံချက်ရှိရေးကြီးညာချက်အသီးသီးထုတ်ပြန်တောင်းဆိုလိုက်ကြပါတယ်။အပြည့်အစုံကိုတော့မတ်စုမွန်ကစူးစီးတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ဒီကနေ့မတ်လ၈ရက်နေ့ကိုကုလသမဂ္ဂကနိုင်ငံတကာအမျိုးသမီးများနေ့ဖြစ်နဲ့သတ်မှတ်ပြီးတော့အမျိုးသမီးအခွင့်အရေးနဲ့ကြားမှဒန်းသူညီများရေးတွေကိုကမ္ဘာတစ်ဝှမ်းမှာတိုက်တွန်းတောင်းဆိုမှုတွေနဲ့ကျင်းပပြုလုပ်နေကြပါတယ်။ဒီနှစ်2015မှာကြာရောက်တဲ့104ချိန်မြောက်နိုင်ငံတကာအမျိုးသမီးများနေ့ရဲ့စောင့်ဘုတ်ကတော့လူသားအလုံးတိုးတက်ဖို့အမျိုးသမီးစွမ်းရည်မြင့်တင်လို့ပုံဖော်ကြပါစို့ဆိုတာဖြစ်ပါတယ်။မြန်မာနိုင်ငံထဲမှာနိုင်ငံရေးလှုပ်ရှားဆောင်ရွက်သူတွေအလုံသမားလေသမားចောင်းသားအရေးလှုပ်ရှားဆောင်ရွက်နေတဲ့အမျိုးသမီးတွေကိုအာဏာပိုင်တွေဘက်ကလုံခြုံရေးအကြောင်းပြအတင်းအဓမ္မဖမ်းဆီးထောင်ချအနိုင်ကျင့်နေတာတွေကိုရက်တန်းကရက်ပေးဖို့အမျိုးသမီးများနိုင်ငံရေးလှုပ်ရှားမှု2015ရဲ့တာဝန်ခံဖြစ်တဲ့မတင်းတင်းအောင်ကတောင်းဆိုပါတယ်
။အမျိုးသမီးတွေကိုနိုင်ငံရေးထဲမှာပါဝင်ဖို့ပဲဖြစ်ဖြစ်ဥဆောင်မှုအကန့်ကဏ္ဍကိုရောက်ဖို့ဆိုရင်အမျိုးသမီးတွေရဲ့လူ့အခွင့်အရေးထိုးပေါက်ခံရမှုတွေချက်တန်းကရက်ဖို့လိုလိမ့်မယ်။နိုင်ငံတော်အစိုးရအနေနဲ့တော့မှဒီလိုအခြေအနေပေါင်းတွေကိုဖန်တီးပေးရမယ်အကြောင်းဖိနှိပ်ချုပ်တယ်ပြီးတော့မှစံဖတ်မှုတွေကိုလုပ်နေတဲ့ပုံစံမျိုးကိုတွေ့နေရတယ်။ဒုက္ခလာကြာတိုးဖို့အတွက်အခြေခံလာကြာလေးတိုးဖို့တောင်းဆိုဆန္ဒပြရတဲ့ဒီအလုပ်သမားအမျိုးသမီးတွေကိုလည်းစံဖတ်ချုပ်ပေးနေတာဖန်စီပဲထောက်ချရတယ်။ပြီးတော့လေယာဉ်လေးဆုံးရှုံးတဲ့တောင်းသူအမျိုးသမီးတွေလည်းခုနကပြောလို့တော့ခင်ဝင်းပေါ့နော်ဒီနေ့ဆက်သက်ခံရတယ်။ဒီငွေတွေပြန်မရဘူး။ကိုယ်စားဝတ်တွေကိုတကယ်တော့ဒုက္ခရောက်ရတယ်။အကျိုးကျော်ဆုံးပြီးတော့မှဖန်စီတွေမှာအပွားအဝေးတောင်မှထောင်ချခံရတယ်။ဆိုတော့ဒီလိုအခြေအနေမျိုးတွေရှိနေတယ်အခုဒီကောင်ဖလစ်ပေါ်တော့ဒီပြစ်ပခဖြစ်နေတဲ့စစ်ပွဲတွေဖြစ်နေနေရမှာဆိုရင်ကချင်ဆီယမ်မာလေးမြောက်ရဲ့ပုံကိုအခြေအနေကိုကြည့်ဆိုးရနေတဲ့ကတကယ်ပဲအမျိုးသမီးတွေကိုပေါ့နော်အကြမ်းဖက်မှုကနေပြီးတော့မှကာကွယ်ဆောက်ရှောက်နိုင်မဲ့ဥယျာဉ်ချက်ကိုအမြန်ဆုံးကြံတန်းပြီးတော့မှတကယ်လက်တွေကိုလည်းတိတိယောက်ရှင်းလို့ပြီးတော့မှသူ့လိုနေလူတွေကို ကဲဖီယောသာတည်နေရေယူတော့ဖြစ်တယ်ဗျ။ဗဒါမျိုးလုတ်ဖို့အတွက်ကိုကျွန်တော်တို့တောင်းဆိုပါတ
ယ်။မြမအမျိုးသမီးတွေအမျိုးသမီးအခွင့်အရေးအပြည့်အဝရရှိရေးနဲ့ခွဲခြားဆက်ဆံမှုတွေမရှိစေရေးလွှတ်တော်တွင်မှာအမျိုးသမီးအခွင့်အရေးကာကွယ်စောင့်ရှောက်နိုင်မှုတရားဝင်ဥပဒေတွေပြဋ္ဌာန်းပေးဖို့အရေးတကြီးလိုအပ်တယ်လို့လည်းအမျိုးသမီးရဲ့လှုပ်ရှားသူ Triangle Woman အဖွဲ့ကဒါရိုက်တာမက်ခင်လီကအကြံပြုပါတယ်။
ဒီနေ့ညအကြံဆုံးမှာကာကွယ်ရေးဥပဒေကိုအကြံဆုံးပြဋ္ဌာန်းပေးဖို့ပေါ့နော်။လွှတ်တော်တွေမှာရှိနေတဲ့လူမျိုးလွှတ်တော်ပြည်ထောင်စုများကိုလည်းကျွန်တော်တို့ကမိသားစုဆန္ဒနာဆိုင်နာတော့ဒီလိုပါတာပဲအစိုးရအားလုံးကိုကာကွယ်ပေးနိုင်တဲ့ဥပဒေဖြစ်တဲ့အတွက်အဲ့ဒီဥပဒေကိုသိစားပြီးပြလာပြီးတော့အကြံဆုံးပြဋ္ဌာန်းအောင်လူမျိုးပြည်ထောင်စုများမှာလည်းထောက်ခံဆွေးနွေးဖို့ကျွန်တော်တောင်းဆိုချင်ပါတယ်။
အမျိုးသမီးတွေဟာတိုင်းပြည်ရဲ့စီမံအုပ်ချုပ်ရေးတရားစီရင်ရေးနဲ့ဥပဒေပြုရေးအခမ်းကဏ္ဍတွေမှာဥဆောင်ပါဝင်နိုင်မှုအားနည်းနေတဲ့အတွက်လည်းအမျိုးသမီးအခွင့်အရေးတွေကိုကာကွယ်စောင့်ရှောက်မြင့်တင်ပေးနိုင်မှုအခွင့်အလမ်းကမရှိသလောက်ဖြစ်နေရတာလို့လည်းအမျိုးသမီးများနိုင်ငံရေးလှုပ်ရှားမှု2015အဖွဲ့ကထောက်ပြပါတယ်။
သမီးတွေရဲ့နိုင်ငံရေးလှုပ်ရှားမှုတွေပြောမယ်ဆိုလို့ရှိရင်ဒီနေ့အချိန်လေးကဒီဥဆောင်မှုခန်းကဏ္ဍမှာသမီးတွေရဲ့ပါဝင်မှုကအနေနေပါသေးတယ်။ဒီတော့လည်းမှာဆိုလို့ရှိရင်လည်းပေါ့နော်ဒီ900ခန်းတော့နောက်ပဲရှိတယ်။ဒီအစိုးရရဲ့ဌာနဆိုင်ရာတွေမှာဆိုလို့ရှိရင်လည်းပြောမယ်ဆိုလို့ရှိရင်ရပ်ွက်အုပ်ချုပ်ရေးမှုတွေအဆင့်တောင်မှအတနိုင်ငံလုံးတိုင်းတာတော့ပေါ့နော်ဒါကြီးရပါအောင်600ကျော်လောက်ရှိရတော့မှဒီအုပ်ချုပ်ရေးမှုတွေပဲအယောက်20လောက်ပဲရှိတယ်သူတို့ကြီးရလေ။ဆိုတော့လှုပ်တော်ထဲမှာသမီးတွေရဲ့နေခြင်းအားဖြင့်အမျိုးသမီးတွေကိုကာဝယ်စောင့်ရှောက်နိုင်မယ့်ဥပဒေတွေရှာတန်းနိုင်မှုမှာအလန်းဝင်နေမှာဖြစ်တယ်။ဒီကိစ္စကတော့ဒါမဲ့ရုပ်ောက်ပဲမှာဒီအမျိုးသမီးဖြစ်တော်ကိုယ်စားလေးပေါ့နော်။ဒီပဲလုံလောက်စွာရရှိဖို့အတွက်အရေးကြီးရဆောင်ပြောချင်ပါတယ်
။အမျိုးသမီးတွေကိုနှီးမျိုးစုံနဲ့ခွဲခြားဆက်ဆံမှုပပျောက်ရေးကြားမှဒန်းလူကြီးများရင်းနဲ့အမျိုးသမီးတွေရဲ့လူနေမှုဘဝမြင့်တင်ရေးဆိုင်ရာကာကွယ်စောင့်ရှောက်မှုအားနည်းနေတဲ့အတွက်လစ်လူရှုခံအမျိုးသမီးတွေရဲ့အခွင့်အရေးအလေးနဲ့ထားဆောင်ရွက်ပေးဖို့ကို104ချိန်မြောက်နိုင်ငံတကာအမျိုးသမီးများနေ့မှာမြမအမျိုးသမီးတက်မကနောက်ကရင်အမျိုးသမီးစီယုံစတဲ့အမျိုးသမီးရဲ့လှုပ်ရှားနေတဲ့အဖွဲ့ဒီဘက်ကတောင်းဆိုပါတယ်မြမနိုင်ငံတွင်းမှာလည်းမတ်လ2ရက်နေ့ကနေမတ်လ8ရက်နေ့အထိနိုင်ငံတကာအမျိုးသမီးများနေ့သတင်းတပတ်သားအမှုပညာလှုပ်ရှားမှုအဖြစ်နဲ့လှုပ်ရှားဆောင်ရွက်မှုတွေရှိသလိုရန်ကုန်ပြည်သူရင်မြမှာလည်းအမျိုးသမီးအစိုးရတွေဦးဆောင်ပါဝင်တဲ့တေးဂီတာဖျော်ဖြေပွဲကိုနိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှန်ကျင်းပနေကြပါတယ်ရှင
်မဆုမဆူစီတင်ပြပေးခဲ့တာဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကတော့မကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်အစီအစဉ်နေမပြီးဆုံးသေးခင်အခုချက်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါမယ်
ဘာဘာဘာရက်ဆက်ဂျန်နန်ဆောင်စစ်သေးကြအဖွဲ့နှစ်ဖွဲ့ဂျန်ဖတ်မှုတွေပူပေါင်းလှုပ်ဆောင်သွားပေးရရှိနေပါတယ်နိုင်ဂျီးရီးယားနိုင်ငံကဘိုကိုဟာရမ်အဖွဲ့ခေါင်းဆောင်အဘူဘာကာရှက်ကူက IS ခေါင်းဆောင်အဘူဘာကာအယ်ဘာဂဒီကိုဘလို့အခြေအနေမျိုးမှာပဲဖြစ်ပါစေသစ္စာခံသွားမယ်ဆိုပြီးတော့ပြောဆိုထားတဲ့အတန်ဖိုင်ထွက်ပေါ်လာတာပါစစ်သေးကြတွေကိုလေလာဆောင်ကြည့်နေတဲ့ site အဖွဲ့က IS အဖွဲ့ကိုသစ္စာခံသွားမယ်လို့ဘိုကိုဟာရမ်အဖွဲ့ကပြောကြားခဲ့တယ်လို့ဆိုပါတယ်ခင်ဗျာအီရတ်တပ်ဖွဲ့တွေအနေနဲ့အစ္စလာမ်အကြမ်းဖက်အဖွဲ့တွေလွှမ်းမိုးနေတဲ့မြို့တော်တီဂရစ်ကိုပြန်လည်သိမ်းယူနိုင်မယ့်အခြေအနေရှိပေမဲ့အမေရိကန်တပ်ဖွဲ့တွေဦးဆောင်နေတဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်သာအခုလိုပြန်လည်သိမ်းယူနိုင်မှာဖြစ်တယ်လို့အမေရိကန်ထိပ်တန်းစစ်အရာရှိကြီးတယောက်ကပြောဆိုလိုက်ပါတယ်။အစွန်ရောက်တိုက်ခိုက်ရေးသမားတွေကိုတိုက်နေတဲ့အီရတ်တပ်ဖွဲ့ဝင်ဦးရေကများပေမဲ့အမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုမပါပဲတီဂရစ်ပြန်ရဖို့ဆင်နွှဲတဲ့တိုက်ပွဲမှာတိုးတက်မှုရအောင်လုပ်နိုင်မှာမဟုတ်ဘူးလို့အမေရိကန်ပူရက်စစ်ဦးစီးချုပ်ဗိုလ်ချုပ်မာတင်ဒမ်စီကပြောပါရခင်ဗျာ။မာလီနိုင်ငံမြောက်ပိုင်းကကုလသမဂ္ဂစခန်းအနီးဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်ကုလညီညာရေးထင်းသိမ်းရေးတပ်ဖွဲ့ဝင်တဦးကြာဆုံးသွားပြီးလူ2ဦးသေဆုံးသွားပါတယ်ဒီဒုံးကျည်ကြောင့်တပ်ဖွဲ့ဝင်6ဦးထိခိုက်ဒဏ်ရာရပြီးစခန်းအပြင်ကအရသာ4ဦးလောက်လည်းဒဏ်ရာရခဲ့ပါတယ်ဒီနေ့မတ်လ10ရက်နေ့ကနိုင်ငံတကာအမျိုးသမီးများနေ့ဖြစ်တဲ့အတွက်မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းစီးပွားရေးနိုင်ငံရေးလူမှုရေးကဏ္ဍပေါင်းစုံမှာအမျိုးသမီးတွေရဲ့အောင်မြင်မှုတွေကိုအတိအမှတ်ပြုပြီးအခမ်းအနားတွေကိုကျင်းပခဲ့ကြပါတယ်ဒီနေ့မှာအမျိုးသမီးတွေနဲ့သူတို့ရဲ့မိသားစုတွေအပြည့်အဝပျော်ရွှင်အောင်မြင်တဲ့ဘဝတွေရရှိကြဖို့အတွက်ဒန်းတူအခွင့်အရေးတွေရကြစေဖို့တောင်းဆိုတဲ့အနေနဲ့ဖြစ်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးခဲ့တာပါရှင်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမဆွမွန်ဖြစ်ပါတယ်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင် VOA American တန်ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာပါနောက်နှစ်နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.